ထိုင်းနိုင်ငံမဲဆိုင်မြို့ကတမ်လွန်ဂူထဲမှာပျောက်ဆုံးနေတဲ့ယောက်ျားလေး12ဦးနဲ့သူတို့ရဲ့ဘောလုံးနီးပြအမျိုးသားတဦးတို့ကိုဒီကနေ့9ရက်မြောက်နေ့ဖြစ်ဆက်လက်ရှာဖွေနေကြသည်ဖြစ်ပါတယ်။အမေရိကန်စစ်တပ်ဘက်ကလည်းကူညီရှာဖွေရေးကိုပံ့ပိုးဆောင်ရွက်ပေးနေပါတယ်။အမေရိကန်ကူညီကယ်ဆယ်ရေးအဖွဲ့ရဲ့ပြောခွင့်ရလီဒါဗိုဂျီဂျက်စကာတော့တိတ်ကတော့အခုလိုပြောပါတယ်ရသီလူအခြေအနေကောင်းမွန်လာတာနဲ့အတူသွားရေးလာရေးမှာရောကုညီကယ်ဆယ်လုပ်ငန်းတွေမှာပါပို့ပြီးလွယ်ကူလာမယ်လို့မျှော်လင့်ရပါတယ်။မိုးရွာနေတဲ့အနေအထားမျိုးမှာမြေပြင်အခြေအနေကိုထောက်လန်းနိုင်ဖို့ရောရေငုပ်ဖို့ရောတိတ်ကိုခက်ခဲနေပေမဲ့အခြေအနေကောင်းတယ်လို့ပြောကြပါတယ်။ပျောက်ဆုံးနေတဲ့ကလေးငယ်တွေနဲ့သူတို့ရဲ့နှီးပြအတွက်ကယ်ဆယ်ရေးလုပ်နေသူတွေအတွက်အားလုံးစိတ်မကောင်းဖြစ်ရပါတယ်လို့လည်းအမေရိကန်လီဒါရဲ့ပြောခွင့်ရကပြောတော့တာဖြစ်ပါတယ်။ဘောလုံးကစားလေ့ကျင့်ပြီးဇွန်လ23ရက်နေ့စနေနေ့ကတမ်လန်းဂူတဲတွားရောက်ခဲ့ကြပြီးတဲ့နောက်ပိုင်းမှာလူငယ်ဘောလုံးသမားတွေနဲ့နီးပြတို့နဲ့အဆက်အသွယ်ပြတ်တောက်သွားတာဖြစ်ပါတယ်။ပျောက်ဆုံးကလေးငယ်တွေနဲ့သူတို့နီးပြကိုရှာဖွေရေးကိုတော့ထိုင်းအာဏာပိုင်တွေနဲ့အတူနိုင်ငံတကာကလည်းဝိုင်းဝန်းဆောင်ရွက်နေတာဖြစ်ပါတယ်။ဒီကနေ့စိန့်ပီတာရေပြည်မှာလုပ်တဲ့လူမှုစုတောင်းဝတ်ပြုပွဲအတွင်းမှာတော့ပုပ်ဟမ်မင်းကြီးဖရန်စစ်ကလည်းပျောက်ဆုံးနေတဲ့လူငယ်အားကစားသမားတွေအတွက်စုမုံကောင်းဆောင်ပေးခဲ့ပါတယ်ခင်ဗျာ။